ဣသရေဟာမတ်စ်တိုက်ပွဲကြောင့်ကျေတွေးနေကလူ80ထပ်ပြီးသေဆုံးခဲ့ရတဲ့အတွက်အခုဆို2023အောက်တိုဘာစစ်ပွဲစတင်ချိန်ကစပြီးပါလက်စတိုင်းသေဆုံးအသုဘောင်း4,600ကျော်သွားပြီလို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒဏ်ရာသူကလည်းတသိန်းကျော်နေပြီလို့ဝန်ကြီးဌာနကပြောပေမဲ့အရက်သားတစ်ယောက်ပါတယ်ဆိုတာကိုတော့ခွဲမပြောမခဲ့ပါဘူး။ဒါပေမဲ့သေဆုံးဒဏ်ရာသူထက်ဝက်ကျော်ကအမျိုးသမီးနိုင်ကလေးငယ်လူဖြစ်တယ်လို့ပြောပါတယ်။2024အောက်တိုဘာ9ရက်မှာအစ္စရေးကိုဟာမတ်စ်တွေဝင်ရောက်တိုက်ခိုက်တဲ့အတွက်လူမောင်း1,900တေဆုံးပြီးဒဇာဂန်250လောက်အဖမ်းခံရတဲ့နောက်ဂါဇာစစ်ပွဲစတင်ခဲ့တာဖြစ်ပါတယ်။အဖမ်းခံတဲ့ဒဇာဂန်100လောက်ကိုဂုဏ်ပြီးပြန်မလွတ်သေးပါဘူး။ဒီထဲက3ပုံ2ပုံလောက်တေဆုံးပြီလို့ခန့်မှန်းရပါတယ်။နှိမ့်နိုင်မှုတွေကလည်းဒဇာဂန်ပြန်လွတ်မြောက်ရေးတိတ်နေလာပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။ဒါ့အပြင်သမ္မတဂျိုးဘိုင်ဒန်သမ္မတတက်တန်းကုံမဲ့ January 20မတိုင်ခင်သဘောတူညီချက်ရမယ်လို့ပြောနေကြောင်းလည်းပြောပါတယ်။တကယ်လို့မရခင်တော့ဒဇာဂန်ပြန်လို့ရေးသဘောတူညီချက်ရဖို့သမ္မတဘိုင်ဒန်လှုပ်ဆောင်နေတာတွေကိုနောက်တက်လာမယ့်အစိုးရအဖွဲ့ကိုဆွဲပြောင်းပေးမယ်လို့လည်းပြောပါတယ်။